တို့ရရှိမှာခင်ဗျာအနာယူသွားတဲ့တမရဟောင်းဦးထင်ကျော်နေရာမှာမြန်မာတမရအစ်ကိုနက်ဖန်ကြရင်ရွေးကောက်တင်မြောက်ကြတော့မှာဖြစ်ပါတယ်တမရအစ်ဖြစ်ရွေးကြမဲ့ဒုတိယတမရ3ဦးနဲ့မလ23ရက်နေ့ကဒုတိယတမရဖြစ်အစ်ရွေးချယ်ခံခဲ့ရတဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်နဲ့ပတ်သက်ပြီးတော့ပြပရောက်မြမကြီးလေးလာသူတွေရဲ့အမြင်ကိုဒေါခင်မျိုးသက်ကပြောပြပေးပါလိမ့်မယ
်လစ်လက်သွားတဲ့တမရနေရာအတွက်ရှင်ပြန်အရွေးခံရမယ့်ဒုတမရဖြစ်အရွေးကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်အစုဖွဲ့ကနေပြည်သူ့လွှတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်ကိုရွေးချယ်ခဲ့ပြီးတနင်္လာနေ့မတ်လ26ရက်နေ့မှာတော့သမရအရေးချင်းတွေနဲ့ပြည်ဆောင်မှုရှိကြောင်းကြေညာခဲ့တာပါဒါကြောင့်ဖွဲ့စည်းပုံအခြေခံဥပဒေအရပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်အားလုံးပါဝင်တဲ့သမရရွေးချယ်တင်မြှောက်ရေးအဖွဲ့ကမတ်လ28ရက်ဗုဒ္ဓဖူးနေ့မှာဒုသမရအသစ်ဦးဝင်းမြင့်နဲ့လက်ရှိဒုသမရနှစ်ဦးဖြစ်တဲ့ဦးမြင့်ဆွေနဲ့ဦးဟင်ရီဘန်ဒီယူတို့၃ဦးနဲ့ကနိုင်ငံတော်သမရအဖြစ်နဲ့တဦးကိုပြန်ပြီးတင်မြှောက်ကြရမှာဖြစ်ပါတယ်။သမရဖြစ်လာဖို့များတယ်လို့ကြဲကြဲပြန့်ပြန့်ပြောဆိုနေကြတယ်။အခုအစ်စ်ရွေးချယ်ခံရတဲ့ဒုသမရတဲ့ဦးဝင်းမြင့်နဲ့ပတ်သက်ပြီးသူနဲ့တူ1990ရွေးကောက်ပွဲကရွေးချယ်ခံလွှတ်တော်အမတ်တဦးဖြစ်တဲ့အမေရိကန်နိုင်ငံရောက်ဒေါက်တာတင့်ဆွေကအခုလိုပြောပါတယ်
။ဦးဝင်းမြင့်က1990ရွေးကောက်ပွဲတုန်းကလည်းရွေးခံရတဲ့အမတ်ဖြစ်ခဲ့တယ်။2012ကြားပဲရွေးကောက်ပွဲ2015ရွေးကောက်ပွဲတွေမှာလည်းပြန်ပြီးရွေးခံရတဲ့အမှတ်ဖြစ်ပါရခင်ဗျာ1990နောက်ပိုင်းမှာသူထိမ့်သိမ့်ခံရတာတွေရှိပါတယ်နည်းနည်းထူးခြားတာကတော့2015သမ္မတဦးသိန်းစိန်လက်ထက်မှာဒီအလုံးသိတဲ့အတိုင်းတွေ့ဆုံဆွေးနွေးရေးဆိုပြီးတော့တောင်းဆိုကြတဲ့အခါမှာ4ပွင့်ဆိုင်6ပွင့်ဆိုင်12ပွင့်ဆိုင်စသဖြင့်လောက်တဲ့ခါမှာတကယ်တမ်းဖြစ်တာကတော့2015 January 25ရက်နေ့မှာ9ပွင့်ဆိုင်လို့ပြောရမယ်တွေ့ဆုံရှင်တွေပဲဖြစ်တဲ့အခါဦးဝင်းမြင့်ဟာဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ဖွဲ့ထဲမှာပါဝင်တဲ့ကောင်းဆောင်တဦးဖြစ်ခဲ့ပါတယ်အဲ့ဒါတနည်းအားဖြင့် NLD မှာတာဝန်အကြီးဆုံးပုဂ္ဂိုလ်5ဦးထဲကတဦးဖြစ်ခဲ့တယ
်ဦးဝင်းမြင့်ဟာဒေါ်အောင်ဆန်းစုကြည်ဥက္ကဋ္ဌဖြစ်တဲ့တာဝန်ယူတဲ့တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီမှာအတွင်းရေးမှုအဖြစ်ပါတာဝန်ထမ်းဆောင်ခဲ့သူပါဒေါ်ဆန်းစုကြည်ကဒီလိုအရေးကြီးတဲ့အတွင်းရေးမှူးတာဝန်ကိုအပြည့်အခံရတာမို့သူ့ရဲ့အရေးချင်းကိုသိနိုင်တယ်လို့လည်းပြောပါတယ်။အခုဒုသမရတဲ့ဖြစ်လာတဲ့ဦးဝင်းမြန်ဟာလွှတ်တော်ဥက္ကဋ္ဌဖြစ်နေကြီးလေးတဲ့တာဝန်ကိုထမ်းဆောင်ခဲ့သူဖြစ်ပြီးသူ့ပေါ်ကျင်းတဲ့လက်ခံသူများတယ်လို့ဂျာမနီနိုင်ငံဟွန်ဘတ်တက်ကတူမြမရေးရာဌာနအငိမ့်စားကတိကဥက္ကမောင်စောကပြောပါတယ
်။လွှတ်တော်ဥက္ကဋ္ဌလို့တုံးကသူတော်တော်လေးကောင်းကောင်းမွန်မွန်လုပ်ခဲ့တယ်လို့ပြောကြတာများပါတယ်။တချို့လူတွေပြောတာတော့ချွေးရက်တစ်ခုပဲရှိတယ်သူစိတ်ရမ်းတူရတယ်တဲ့။အခါကျေသူစိတ်ကိုသူမထိနိုင်မယ်ဥပဒေလိုရာတို့ကြီးကြီးရတယ်လူတယောက်အနေနဲ့တလောက်စိတ်မတူတင်ဘူးပေါ့။အဲ့ဒါတစ်ခုပဲသူချွေးရင်းချက်အနေနဲ့ပြပါတယ်။ကျန်တာကတော့သူ့ကိုသူ့ပါတီရလူတွေရောကျန်တဲ့အတိုက်ခံပါတီရလူတွေရောအကောင်းကြီးပဲပြောကြပါတယ်။ဒါပေမဲ့ကျွန်တော်မြင်တာကတော့အရင်ဦးထင်ကျော်တို့ကလည်းပဲနာမည်ကသမ္မတပဲဖြစ်မှာပဲ။ဘာလို့ဆိုသူတို့ပါတီရချတဲ့မူတိုင်းသွားမယ်သူတို့ပါတီမူဆိုတာလည်းဒေါ်အောင်ဆန်းစုကြည်ရဲ့အချာမှာဒေါ်အောင်ဆန်းစုကြည်ပြောတဲ့အချိန်မှာသူတို့ကုံလို့ရမှာပဲဆိုတော့ဒီဖွဲ့စည်းဥချုပ်ပုံချင်ကဥပဒေနဲ့မှရေးဆက်တဲ့သမရပုံစံမျိုးတော့ထွက်လာမှာမဟုတ်ဘူးဖွဲ့စည်းဥချုပ်ပုံချင်ကဥပဒေမှာရေးဆက်တဲ့သမရကပေချာကိုတတိုင်းပြည့်ရဲ့အထူးတိအကုန်ကိုပိုင်လုပ်ပိုင်ငွေရှိပါရှိအခုတက်လာမဲ့သမရဒေါ်အောင်ဆန်းစုကြည်ထားရနေစီရသွားခိုင်းတာကုံလို့ရမဲ့သမရပဲဖြစ်မှာပဲ
လက်ရှိဖွဲ့စည်းပုံအခြေခံဥပဒေအောက်မှာအရွေးချယ်ခံရတဲ့သမရတဲ့ဖြစ်တဲ့အတွက်မျောနှင်းချက်တော့တိတ်ထားလို့မရဘူးလို့ပြောသူကဒေါက်တာတင့်ဆွေပ
ါတာဦးထင်ကျော်နဲ့မတူတဲ့ပုံစံတော့ဖြစ်ကောင်းဖြစ်နိုင်ပါတယ်ဒါကတော့ခုနလွတ်တော်ဥက္ကဋ္ဌတော်ကလည်းလူပုဂ္ဂိုလ်ပြောင်းတော့လွတ်ပန်ဆောင်ရည်နည်းတွေပြောင်းတယ်လို့ပေါ့ဒီကနေ့မြန်မာနိုင်ငံအားပဲပုဂ္ဂိုလ်ပဲသမတဖြစ်လာလာဖွဲ့စည်းပုံဆိုတဲ့အကန့်အသတ်ကြီးအောက်ကလုံကြတယ်လို့ဒီဖွဲ့စည်းပုံမှာအလုံးကိုအရေးကြီးတဲ့အရေးအကိစ္စတွေကိုလွတ်ကန်ဆောင်ရွက်ဆုံးဖြတ်တဲ့အခါမှာတခြားကတက်မတော်ကနိုင်ငံရေးအရေးအကိစ္စအရေးကြီးဆုံးနေရာလေးမှာပါနေတဲ့အခင်းချင်းတစ်ခုနဲ့ပေါင်း50ကျော်လူတို့ပေါ့နော်အမတ်တွေဒီမကောက်လူတို့အကောင့်ထဲပေါ်ကြမယ်လိုက်နာကြမယ်လူတို့ကိုနဲ့ကလည်းအတွေ့အခေါ်ယူဆပညာရေးချင်းစီးပွားရေးပါရေးအကုန်အရေးအရာအလုံးမှာဟိုအမနာနာပြောချွတ်ချုံကြတဲ့အနေထားတရက်ပေါ်ကနေဆောင်ရွက်တဲ့တွေဘယ်ပုဂ္ဂိုလ်ပြောင်းပြောင်းကျွန်တော်တို့အများကြီးတော့မျှော်လင့်လို့မရဘူးလို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဦးဝင်းမြင့်ဟာဘူမိဗေဒဘာသာရပ်နဲ့ဘွဲ့ရခဲ့သူဖြစ်ပြီးအထက်တန်းရှေ့နေအဖြစ်ရောတရားလွှတ်တော်ရှေ့နေပါလုပ်ခဲ့ဘူးသူတယောက်ပါ NLD ပါတီမှာပါတီလုပ်ငန်းတွေရောနိုင်ငံရေးမှာပါဒေါ်ဆန်းစုကြည်နဲ့တွေ့ပြီးထဲထဲဝင်ဝင်လောက်ကင်ခဲ့သူမို့ဦးဝင်းမြင့်ကသာသမရရာထူးအတွက်ရွေးချယ်ခဲ့မယ်ဆိုရင်သူဟာအရင်သမရထက်ပိုပြီးလုံနိုင်ကြနိုင်သူဖြစ်မယ်လို့လည်းမျှော်လင့်နေကြတာပါ